မင်္ဂလာစနိုင်ငံကောက်ပစာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဆန္ဒဧကအကူအညီပြန်ပေးနိုင်ဖို့ကုလသမဂ္ဂကမ္ဘာဆန္ဒဧကအစည်းအဝေးကတိုးမြင့်ဆောင်ရွက်နေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံတွဲဘက်ပြောရေးဆိုခွင့်ရှိသူမစ်ရှီရင်ယာစင်ကအင်္ဂါနေ့ကပြောလိုက်ပါတယ်မင်းကစပြီးလာစဉ်ဆန္ဒဧကထောက်ပံ့ခြင်းလက်မှတ်ကိုလူတစ်ယောက်10ဒေါ်လာကနေ10ဒေါ်လာနှုန်းကိုတိုးမြင့်ပေးလိုက်တယ်လို့ဆိုပါတယ်ဒါပြင်အားဖြင့်စံကိုလည်းစခန်းတစ်ခုနှစ်ခုမှာစတင်ဖြတ်ပေးပြီးကောက်စစားနဲ့ဘတ်စန်ချာကျိုးပေါ်ကစခန်းတွေအထိတိုးချဲ့သွားမှာဖြစ်ပါတယ်။2023မှာရမုံငွေအခက်အခဲရှိခဲ့တဲ့အတွက်လာစင်ထောက်ပကြီးကိုရှော့ချခဲ့ရတာကိုလည်းမစ်ယာစင်ကပြောကြပါတယ်။လော်လော့ဇယ်မှာလည်းစတိုင်းခံထောက်ပကြီးကိုအပြည့်ပေးနိုင်ဖို့အတွက်လိုအပ်တာနဲ့ရတာကြာကွာချက်အမေရိကန်ဒေါ်လာ63သန်းလိုအပ်နေပါသေးတယ်။အားဖြင့်စံကိုပါထည့်လိုက်တဲ့အခါအခုခါမှာတစ်လလူတစ်ယောက် 12.5 ဒေါ်လာလိုအပ်မှာပါ။အမေရိကန်ချိုဆိုင်လက်ပရီဆာလက်တီနာသတင်းစာရဲ့တခြားသတင်းသဘောက်ပါတော့ဒီနေ့ငါးနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကိုပိတ်ဖို့စီစဉ်လိုက်တဲ့အတွက်အဒီမာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်စုကတွားရောက်စတင်ပြကြတယ်လို့ဖော်ပြထားပါတယ်